ရနာတင်တနစ်ပြည်တဲ့ဒီနေ့မှာမြန်မာနိုင်ငံဒေသအနှံ့မှာတပ်မတော်ထောက်ခံပွဲတွေကိုလည်းလုပ်ခဲ့ကြပါတယ်။ရှမ်းပြည်နယ်ရှိပိုင်းတာချီလေးမြို့မှာတပ်မတော်ထောက်ခံပွဲလုပ်နေခြင်းဘုံပေါက်ကွဲမှုဖြစ်ခဲ့လို့လုံခြုံရေးတွေဘက်ကပြစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်။ပေါက်ကွဲပြစ်ခတ်မှုတွေကြောင့်တဦးတည်းမနဲ့တေဆုံးပြီးတော့20ကျော်တိကျတဲ့ရခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့နားလောင်ကကြောက်ကြောက်ပြင်ပါပါခင်ဗျ။
စစ်အာဏာသိမ်းတာစနစ်ပြည့်တဲ့ဒီကနေ့ဖေဖော်ဝါရီလတရက်မှာမြို့ကြီးတွေမှာတမကမြို့ငယ်နေရာတုံးမှာစစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေလုပ်ကြပါတယ်။ရှမ်းပြည်နယ်တချီလေးမြို့မှာတပ်ထောက်ခံတို့တရားဝန်ကြီးနေ့လယ်ပိုင်းကအစီတန်းနေတဲ့နေချင်းအထက်ကတချီလေးကျောင်းအကျော်လောင်းမှာပုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ပေါက်ကွဲမှုဖြစ်ပြီးတော့စစ်တပ်နဲ့ရဲတွေဖက်ကတနက်နဲ့ပြစ်ခတ်၆လနာတွေလုခဲ့တယ်လို့မျက်မြင်တွေ့သူဒေသခံတို့ကပြောပါတယ
်။သူတို့တော့ဘယ်လိုတော့ကလူရှိနာတော့မနဲ့ကြရပဲအဲသူတို့တော့ဘောင်နဲ့ကြာတော်တော့ပဲရှိနေတယ်သူတို့တမတဲ့လူကမရနိုင်မရနိုင်တော့ကောင်းကောင်းကနေစနစ်ကျော်သွားတာစနစ်ကျော်မှသူတို့ဖတ်တဲ့ချိန်မှာသူတို့တရားတစ်ခုပေါ့တတ်ပြီးတော့သူတို့သူရှင်းနေပါတယ်သူကဘယ်မှာနေကြပြီးသွားကြတဲ့ချိန်တောင်းအရှိတောင်းဆိုရောက်တော့ပြစ်ခတ်တယ်ကြာတော့ကျွန်တော်ပဲပြန်ပြေးရတာပေါ့ကျွန်တော်အဲ့မှာတော့ပေါ့ဆန်ခင်နဲ့အတူသွားနေချိန်ဟိုတော့မှပုံကျဲပြီးတော့သူတို့ကပြစ်ခတ်နေကြတာလုံးလုံးနဲ့ပြစ်နေတော့သူတို့ပြန်ပြေးရတာပေါ့ကျွန်တော်မြန်မာနိုင်ငံကတော့ပြောရမယ်ဆိုရင်ဒါရဲ့ကျွန်တော်တို့ကရုပ်ဝိတ္တနဲ့ပုံလုံးစကားရတော့ကတော့မောင်းဆုံးလောက်ပါမှာလမ်းလိုက်မှာကျော်၂ယောက်၃ယောက်ခု၆ယောက်ဆက်တာဆက်တာပြတော့ဒီလိုလေကျွန်တော်တို့ချစ်ပြီးသွားနေတိခတ်ပြီးသွားနေစကားတွေပါတယ်ပုံလုံးစကားတွေကတော့ဆက်လာကြတာပဲအရှောင်းမှကောင်းပြီးတော့တယ်
ပေါက်ကွဲတိခတ်မှုကြောင့်တပ်ထောက်ခံပွဲမှာချစ်တဲ့နေကြသူတွေထက်ကတဦးထက်မနည်းတည်ဆုံပြီးတော့20ကျော်တန်ရာရခဲ့ပါတယ်တရားရသူတွေကိုကုညီကယ်ဆယ်ရေးပရဟိတအဖွဲ့တွေကတာချီလိပ်ပြည်သူစေယုံကြီးစီကိုအရေးပေါ်ခေါ်ဆောင်သွားတယ်လို့ကုညီခဲ့သူကပြောပါတယ်
။ဒီဆုံးတဲ့တယောက်လည်းမရလာပဲအရှိပါတယ်ဗျာ။ကျွန်တော်တော့မရှိမချဘူးဗျာ။အခုတာချီလိပ်ပြည်သူစေယုံမှာတော့တရားရတဲ့လူကတော့20ကျော်ဝင်းကျင်လောက်ပဲရှိတယ
်။တက်မတော်ထောက်ခံပွဲမှာဘုံကွဲတိုက်ခတ်မှုတွေဖြစ်ခဲ့ပြီးတော့နောက်မှာတော့အခင်းဖြစ်ပွားတဲ့လမ်းကိုပိတ်ဆို့ထားတယ်လို့သိရပါတယ်။လမ်းပေါ်ဖြတ်သွားဖြတ်လာလို့တဲ့လူငယ်မန္တမကိုလည်းခေါ်ယူရိုက်နဲ့စီစီရာတွေလုပ်နေတယ်လို့မြို့ရဲ့အခြေအနေကိုဒေသခံတို့ကပြောပါတယ်
။အဲတချို့တချို့ကလည်းမကြောက်ကြဘူး။သူတိစားကိုစီစားလို့ကလုံးမနေကြတာပဲ။သူတို့ဘုံကျဲတိခတ်တာရှိတော့သူတို့ကစိတ်သွားတာပဲဒီလိုက်ရတာ။ကြားလာတော့ကောင်းကြီးတွေပဲဒါတွေတိုင်းနေပြီးတော့အဲ့လိုဟန်လာတော့သူတို့ကကြားရတယ်ကတော့ကျောင်းထဲမဆက်ရတော့အိမ်ရနေကနေရတယ်
တချီနယ်မြို့နယ်အတွင်းမှာစစ်အာဏာသိမ်းတဲ့နှစ်ပြည့်အတန်တိတ်ဆန္ဒပြဆင်နွှဲသူတွေလည်းရှိပါတယ်။တချီနယ်မြို့နယ်တွင်လူအသွားအလာနည်းနည်းပပလာရှိပြီးတော့တော်တော်များများကအိမ်ပြန်မထွက်ကြပါဘူး။စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်စီးဆိုင်တော်တော်များများတွေဖွင့်ခဲ့ကြရပါတယ်။အတန်တိတ်တပိတ်မှာပါဝင်သူတွေကိုအကြမ်းဖက်မှုတက်ချေရေးဥပဒေနဲ့အရေးယူမယ်လို့စစ်ကောင်စီကတတိပေးရခြင်းတပ်ထောက်ခံပွဲတွေကိုတော့မြန်မာနိုင်ငံအနှံ့အနေနဲ့အတော်များများမှလုပ်ခဲ့ကြတယ်လို့စစ်ကောင်စီကတင်ထုတ်ပြန်ပါတယ်။